မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်ဖီကထိုက်ဆွေးတာဝန်ရှိသူတွေနဲ့ဆွေးနွေးပါတယ်။မြန်မာနိုင်ငံအချက်အလက်နဲ့ဒေတာတွေတည်ငြိမ်မှုကိုပါရက်ခတ်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေကိုအမေရိကန်သံတမန်ကြီးကထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရမော့ဒ်ဝီနန်နဲ့အင်္ဂါနေ့ဗန်ကောက်မြို့တော်မှာတွေ့ဆုံရမှာပြောဆိုခဲ့တာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးဖို့ဟာအရေးကြီးတဲ့အကြောင်းလဲပြောဆိုသွားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနဲ့ထိုင်းနိုင်ငံခီးစင်မှာပဲမြန်မာနိုင်ငံအတွက်စံနာမှုအကူအညီဖြစ်အမေရိကန်ဒေါ်လာတန်90ကျော်ကူညီမဲ့အစီအစဉ်ကိုလည်းကြေညာခဲ့တာပါ။အကူအညီတွေကိုတော့အခြေပတ်မှုတွေနဲ့အပြစ်ပေးအေးအေးယူခံရမယ့်အခြေအနေကတိတ်ရှောင်လာသူတွေပါဝင်မြန်မာပြည်သူတွေအတွက်ပေးရသွားမှာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အကူအညီတွေကိုတော့အမေရိကန်နဲ့လက်တွဲဆောင်ရနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေအရေးကြီးလိုအပ်နေသူတွေကိုပေးရသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတိမငြိမ်ကြုံနေရလို့ကိုဗစ်ကာယရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ကြုံနေရတာပါ။အမေရိကန်သံတမန်ကြီးကတော့လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတဲ့မြန်မာနိုင်ငံကိုအလူရှင်တွေရရရရကူညီကြဖို့လည်းတိုက်တွန်းပြောဆိုထားပါတယ်။